မင်္ဂလာပါခင်ဗျာ။ညနိုင်ခံမှာတက်မတော်ဟာတခုသေးတာရှိပြီးတော့ဒီတက်မတော်ကိုပြင်ဖို့ဖျက်ဖို့ဆိုတာမှဖြစ်နိုင်တဲ့အကြောင်းကာကွယ်ဥစည်းချုပ်ရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့ကာကွယ်ဝန်ကြီးဌာနစစ်စင်ရေးအထူးဖွဲ့မှုဒုတိယဗိုလ်ချုပ်ကြီးမြင့်စိုးကတင်းလာနေရပြောကြားလိုက်ပါတယ်။ကချင်ပြည်နယ်မြေကြီးနားမြို့မှာကျင်းပတဲ့အပြစ်ခတ်ရစေးလက်နက်ကင်တိုင်းရင်းသားအဖွဲ့တွေနဲ့မြန်မာအစိုးရကိုယ်စားလှယ်တို့ဆွေးနွေးတဲ့ဆွေးနွေးပွဲမှာဖက်ဒရယ်ပြည်အောင်စုတည်ထောင်မယ်ဆိုရင်ဖက်ဒရယ်ပြည်ထောင်စုတက်မတော်တိဆောက်ဖို့လိုအပ်တဲ့အကြောင်းတင်ပြခဲ့တယ်လို့သတင်းတွေထွက်ပေါ်လာပြီးသတင်းတောက်တွေကမေးမြန်းရမှာဒုတိယဗိုလ်ချုပ်ကြီးမြင့်စိုးကအခုလိုပြောလိုက်တာဖြစ်ပါတယ
်တက်မတော်ပြိုပွဲလို့လည်းမရဘူးတက်မတော်ကိုဖျက်လို့လည်းမရဘူးဒီနေ့ရှီမင်းသားတက်မတော်ကိုလည်းပြင်လို့လည်းမရဘူးဟုတ်လားအေးနိုင်ငံတော်မှာတက်မတော်ဆိုတာတခုပဲရှိတယ်ဘယ်နိုင်ငံမှမဆိုကမ္ဘာမှာလက်တည်တိုင်းပဲဟုတ်လားအဲ့ဒီဟာကိုလာပြီးတော့ဟာလားတက်မတော်ကိုဖျက်ချင်တာနဲ့တက်မတော်ကိုပြင်ချင်တာနဲ့အတက်မတော်ကိုတကအနည်းမျိုးစုံတယ်ဆိုအဲ့ဒါတော့ဘယ်သူမှလက်မခံအဲ့ဒါဒီနေ့တိုင်းသားတွေကလည်းဒီဟာကိုဘာမှမတောင်းဘူး။ဒါမှမဟုတ်ဒီနေ့မေးနေရတွေကမင်းစိတ်ဝင်စားနေတာပြီးတော့ဟာလာဒီမီဒီယာတွေကပဲမေးနေတာ။နော်အဲ့ဒါဘယ်သူကနေပြီးတော့ဟာလာဘယ်သူပြောလဲတော့ကိုယ်လည်းသဘောမပေါက်ဘူ
း။ဒီတစ်ပတ်အတွင်းထူးထူးခြားခြားမှတ်သားမိတဲ့နောက်ထပ်စကားတွေကတော့လျှက်စစ်မီမီတာကတိုးမြင့်လာတဲ့ပတ်သက်လို့ပြောကြားချက်တွေဖြစ်ပါတယ်။လျှက်စစ်မီမီတာကတိုးမြင့်မှုပေါ့ရန်ကုန်မြို့မှာဆန္ဒပြခဲ့တဲ့အမျိုးသမီးတဦးရဲ့ပြောကြားချက်ကိုစပြီးတော့ဖောက်တယ်ချချင်ပါတယ်ခင်ဗျာ။
အုံးနေနေတဲ့မိသားကတွေတက်တယ်ပလာတလာရတဲ့လားစာနဲ့ဒီဂျာကတွေဆောင်ရတာနဲ့လောင်းငါကိုဖျက်နေရှာရတာဒီတော့ကျွန်တော်တို့ကဆိုရဝန်ထမ်းမဟုတ်အခုချိန်မှာဆိုရဝန်ထမ်းတွေကကျွန်တော်တို့အပြင်ကပုဂ္ဂလိကဝန်ထမ်းတွေတက်ပိုးလားစာများတယ်ကျွန်တော်တို့ပုဂ္ဂလိကဝန်ထမ်းတွေရတဲ့လားစာတေလောင်းအောင်လိုရပြီးတော့ပလာတလာရတဲ့လားစာအစ်စ်မပြေဘူးလောင်းငါအဲ့လိုချိန်မှာအဲ့လိုမိသားကတွေတိုးကောင်းလိုက်တဲ့ခါကျတော့ကျွန်တော်တို့တွေကတော်တော်လေးကိုခက်ခဲရပ
ါဆန္ဒပြသူတူပြောသွားတာဖြစ်ပါတယ်တဆက်ထဲမှာလည်းရန်ကုန်မြို့တော်လျှက်စစ်တပ်အားဖြံယူရေးအဖွဲ့ဥက္ကရာဥအောင်ခိုင်ကဆန္ဒပြသူတွေအနေနဲ့ပြည်သူကိုသာကိုစားပြုပြီးတော့ဆန္ဒပြတာဆိုရင်ထိုင်ပြီးရှစ်ခိုးမယ်အကြောင်းသူတို့ကဘသူရဲ့ကိုစားပြုပြီးတော့ဆန္ဒပြတာလဲအစိုးရကဘာပဲလုပ်လို့အမြင်ကတ်တဲ့အနေနဲ့ဆန္ဒပြနေကြတာလားဘသူကိုကိုစားပြုဆန္ဒပြတယ်လဲဆိုတာစဉ်းစားဖို့လိုအပ်တဲ့အကြောင်းဒီလိုလှုပ်တာဟာကိုကျိုးအတ္တသမားတွေကလှုပ်တာဖြစ်ပြီးသူတို့ကပြည်သူနာမည်ကိုအလွဲသုံးစားပြုလုပ်နေတဲ့အကြောင်းpopular သတင်းချာနယ်မှာဖော်ပြထားပါတယ်။နောက်မှသားမီးရဲ့စကားထွန်းကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်ဆွေပြောတဲ့စကားထွန်းဖြစ်ပါတယ်။ဟိုအရင်စစ်စိုးရလက်ထက်မှာအနစ်နာခံအဆုံးခံပြီးတော့ပြည်သူကိုလှုပ်ကြွေးပြုခဲ့တဲ့အကြောင်းယထာဆွဲတာလည်းအရှုံးခံပြီးဆွဲတဲ့အကြောင်းစီဘီလက်မြေအစားတော့အကုန်အရှုံးခံပြီးတော့လှုပ်ပေးခဲ့တဲ့အကြောင်းအဖက်ဖက်ကအရှုံးခံပြီးတော့လှုပ်ပေးခဲ့တာနောက်ဆုံးတော့အစင်းရဲဆုံးနိုင်ငံဘွားကိုရောက်သွားခဲ့တဲ့အကြောင်းဒီလောက်ကျေးဇူးတင်စရာကောင်းတဲ့အစိုးရမျိုးကဘာမှမရှိသေးတဲ့အကြောင်းလျှက်စစ်မီမီတာကတိုးမြင့်လာတဲ့ပတ်သက်ပြီးတော့ဦးမြင့်စွေကဆက်ဆက်ပြောကြားခဲ့တယ်လို့ရန်ကုန်ထုတ် Global Post Channel မှာဖော်ပြထားပါတယ်။တစ်ဆက်ထဲမှာလည်းလျှက်စစ်ဝန်ကြီးဌာနကလျှက်စစ်မီတာကတွေတက်မဲ့အကြောင်းပြည်သူလူထုကိုစောစောစီးစီးရှင်းမပြဘဲနဲ့မီတာကတိုးမြင့်လိုက်တာဟာအာဏာရှင်စနစ်ရိတ်ငွေ့မကုံသေးတာပဲဖြစ်တယ်လို့မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကပြောကြားလိုက်ပါတယ်။နိုဝင်ဘာ4ရက်လွတ်တော်အဆောက်အုံဆက်နှစ်မှာသတင်းမီဒီယာနဲ့တွေ့ဆုံစဉ်သတင်းတောက်တူကမေးမြန်းရမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်ဒီမိုကရေစီပြုပြင်ပြောင်းရေးပြောင်းလဲရေးလုပ်နေပါတယ်ဆိုတော့ဒီမိုကရေစီပြုပြင်ပြောင်းရေးလုပ်လို့ရှိရင်ဘာတွေလုပ်တင်လုပ်ထိုက်တယ်ဆိုတော့ပြည်သူချမ်းသာမစင်စားထားဘူးလို့ပဲကျွန်တော်ကဖြစ်နေတကယ်ပဲဒီမိုကရေစီပြုပြင်ပြောင်းရေးလုပ်နေပြီဆိုရင်တပြည့်စုံပဲပြည်သူလူထုရဲ့အသံမားထောင်ပြည်သူလူထုရဲ့ဆန္ဒကိုလေ့လာပြည်သူလူထုရဲ့ဒါအတိုင်းအမြဲလို့အောင်မှာကျွန်တော်ပြောလို့ဆန္ဒကိုအမြဲလိုက်ရောမှာကျွန်တော်ပြောလို့ဒါအမိဒီနော်ဟာလည်းပြောလို့နိုင်ငံရဲ့ရည်ရှိကောင်းကျိုးတွေကောင်းမယ်ဆိုလို့ရှိရင်အမုန်းခံရတခါလေးဆိုလို့ရှိရင်ပြည်သူလူထုကလက်တလုံးလိုလေးကိစ္စပြည်သူလူထုဆိုတဲ့ပြည်သူလူထုဒစိကပိုင်းကလိုလာတဲ့ကိစ္စဒီပြည်သူလူထုအများစုကလိုလာတဲ့ကိစ္စတော့မဖြစ်နိုင်ဘူးရောရှင်းပြရမယ်ဒီလိုမရှင်းမပြဘဲနဲ့အဲ့ဒါတော့အာနာရှင်စနစ်ရဲ့ဘွေစိုးရေအမေတက်မကုန်သေးဘူးလို့လေအဲ့လိုပဲပြောရမှာ
ဒါတော့ဒေါအောင်ဆန်းစုကြည်ပြောကြကြဖြစ်ပါရခင်ဗျာအခုတစ်ပတ်မှတ်မှတ်သားသားစကားများအစီအစဉ်အောင်လောက်ပါရခင်ဗျာကျေးဇူးနားဆင်ကြတဲ့အားလုံးကိုကျေးဇူးတင်ပါတယ်